American ပြည်ထောင်စုကပြည်သူ့အခွင့်အရေးလှုပ်ရှားမှုရဲ့သမိုင်းဝင်ခေါင်းဆောင်ဖြစ်တဲ့ကွယ်လွန်သူလူမဲခေါင်းဆောင်ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ I have a dream လို့ခေါ်တဲ့သမိုင်းဝင်မိန့်ခွန်းပြောခဲ့တာနှစ်90ပြည့်ပြည်သူ့အခွင့်အရေးတောင်းဆိုချီတက်ပွဲကိုမနက်ဖြန်ဩဂုတ်လ28ရက်နေ့ American ပြည်ထောင်စု Washington DC မြို့တော်မှာကျင်းပမှာဖြစ်ပါတယ်အကြမ်းမဖက်တဲ့နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဥဆောင်တိုက်ပွဲဝင်ခဲ့တဲ့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဒီကဘာကျော်သမိုင်းဝင်မိန့်ခွန်းနဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုအပေါ်မှာပြုပြင်ပြောင်းလဲဖော်ဆောင်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးသမိုင်းလှုပ်ရှားမှုနဲ့တုံ့သက်ထားတဲ့ဝိုင်းရင်သတင်းစာဆရာနဲ့နိုင်ငံရေးသမားတွေရဲ့သဘောထားအမြင်တွေကိုမတ်စုမွန်ကစူးစီးတင်ပြထားပါရခင်ဗျာ
။အမေရိကန်ပြည်ထောင်စုမှပြည်သူ့အခွင့်အရေးလှုပ်ရှားမှုရဲ့သမိုင်းဝင်ခေါင်းဆောင်ဖြစ်သူကွယ်လွန်သူလူမဲခေါင်းဆောင်ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ထင်ရှားတဲ့ကဘာကျော်မိန့်ခွန်းဖြစ်တဲ့ I have a dream ကျွန်တော်မှာမျှော်မှန်းထားတဲ့အိမ်မက်တစ်ခုရှိပါတယ်ဆိုတဲ့ကဘာကျော်မိကွန်းကို1963ခုနှစ်ဩဂတ်လ28ရက်နေ့မှာအမေရိကန်ပြည်သူပေါင်း2000ကျော်စုဝေးပြီးနားထောင်ခဲ့ကြတာဖြစ်ပါတယ်။ March on Washington လို့ခေါ်တဲ့ Washington DC မြို့တော်စီကိုနိုင်ငံအဝန်းကအမေရိကန်ပြည်သူတွေတိတ်နဲ့ချီပြီးပြည်သူအခွင့်အရေးတောင်းဆိုဆန္ဒပြဖို့ဥတီချီတက်လာခဲ့ကြတဲ့အတိုင်းဩဂတ်လ28ရက်နေ့မှာကြာရောက်တဲ့နှစ်90တင်းတင်းပြည့်တဲ့နှစ်ပတ်လည်နေ့မှာလည်းအမေရိကန်ပြည်သူတွေ Washington DC မြို့တော်မှာစုဝေးကြမှာဖြစ်ပါတယ်ပြည်သူအခွင့်အရေးတန်းတူညီမျှမှုအတွက်အကြမ်းမဖက်တဲ့နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဥဆောင်တိုက်ပွဲဝင်ခဲ့တဲ့ကွယ်လွန်သူဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့နှစ်90ပြည့်အထိမ်းအမှတ်နဲ့ပတ်သက်ပြီးတော့ဝိုင်းရင်သတင်းစာဆရာကြီးကျေးမုံဦးသာဘန်းက1963ခုနှစ်ဝင်းကျင်သတင်းစာဆရာအဖြစ်နိုင်ငံတကာသတင်းတွေကိုတင်ပြခဲ့ပြီးတော့အဲ့ဒီကာလတုန်းကမြန်မာနိုင်ငံရဲ့အခြေအနေအခုလက်ရှိပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတဲ့အခြေအနေတွေအပေါ်မှာအခုလိုသုံးသပ်ပြောဆိုပါရစေ
။ဒေါက်တာမာတင်လူသာကင်းဂျူနီယာ1960ပြည့်လွန်နှစ်များပေါ့လေအမေရိကမှာအစအရခွဲခြားရေးလှုပ်ရှားမှုတွေကအများကြီးကြီးထွားနေတယ်လေကျွန်တော်တို့တိုင်းပြည်မှာကအဲ့ဒီ63လို့အချိန်မျိုးမှာကစစ်အာဏာရှင်စနစ်ကအစွဲငေါငေါနဲ့အယောင်တွေပြပြီးတော့နှိမ့်ဆက်နေတဲ့အစပြိုးနေတဲ့အချိန်ပေါ့ဗျာအဲ့တော့ပြည်သူတွေကပြပြဝင်နေရတဲ့အချိန်အဲ့ဒီတော့ကျွန်တော်တို့ကလည်းသတင်းစာသမားပြီးပြီးဤသွေးမှာဖိနှိပ်မှုတွေကိုမရေရတော့နိုင်ငံတကာမှာဖြစ်နေတဲ့အလူမဲ့တိုက်ပွဲတို့ဗီယက်နမ်စစ်တို့ဆိုတာကိုရောင်းပေးပြီးတော့ကြီးရတဲ့အချိန်ပေါ့ဗျာအမေရိကမှာလည်းမတ်မင်းလူသားကင်းတို့ဥဆောင်ခဲ့တဲ့လူမဲ့တိုက်ပွဲရေးတိုက်ပွဲဟာအောင်မြင်မှုရတယ်ဆိုမှအပြေးဝမရသေးပါဘူးဆက်လက်တိုက်ပွဲဝင်ရမှာအဲ့တော့သူတို့ဆက်လက်တိုက်ပွဲဝင်နေသလိုကျွန်တော်ဗမာပြည်မှာလည်းဒီမိုကရေစီမရသေးပါဘူးဒီမိုကရေစီအတွက်ဆက်လက်တိုက်ပွဲဝင်ရမှာဒီမိုကရေစီနဲ့ကောင်းတဲ့ပန်းဖြစ်နေတဲ့ဓာတ်လူရေးဆိုတာကိုလည်းကျွန်တော်ကဆက်လက်လှုပ်ရှားတိုက်ပွဲဝင်ဓာတ်လူရေးရပြီးမှသာဒီမိုကရေစီကလည်းပြေဝါစာရမယ်လို့ယုံကြည်ပါတယ်ခင်ဗျ။
ကွယ်လွန်သူလူမဲခေါင်းဆောင်ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဒန်းတူညီမရေးတိုက်ပွဲဝင်မှုခွဲခြားဆက်ဆံမှုဥပဒေတွေကိုတိုက်ဖြတ်တော်လှန်ခဲ့တဲ့အမေရိကန်သမိုင်းနဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုနှိုင်းယှဉ်ပြီးလေ့လာခဲ့တဲ့ဝိုင်းရင်နိုင်ငံရေးသမားတဦးလည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဥဝင်ထိန်ကတိုင်းပြည်မှာပြည်သူအာဏာရလာအောင်အိမ်မက်တွေကိုအကောင့်ထဲဖော်ဖို့စ조사ကြရအောင်မယ်လို့သုံးသပ်ပါတယ်
။မတင်သူလာကင်းအကြောင်းကတော့အင်္ဂလိပ်ကဒီပြိုင်နဲ့ကြီးလင်းလာတဲ့ပုံစံမျိုးပေါ့သူနာမည်ကြီးလာတဲ့အချိန်မှာအင်္ဂလိပ်ကလည်းအမေရိကန်နိုင်ငံရေးလောကကိုသိဝင်ကြတဲ့ကာလမလူမဲတွေရဲ့အခွင့်အရေးကိုသူတရားလုပ်ဖို့ဆိုတော့ဥရိချောင်းရတဲ့ဘက်ဝင်တဲ့ခါမှာသူကထိရှားတယ်လူမဲတွေနေရာရရမကဘူးအခုကသမ္မတဥပမာပါလူမဲတွေအနေနဲ့ဖြစ်တဲ့ခါကျတော့အတင်းလူသားကြီးရဲ့အင်းနဲ့အထက်ရတော့ညိုက်သူတို့လာပြီးလို့တော့ယူဆတယ်အမေရိကန်ကျတော့လူမဲတွေရဲ့အခွင့်အရေးဒီမှာကျတော့ပါလဲဆိုလို့ရှိရင်ဒါဒေါ်အောင်ဆန်းကြည့်တဲ့စကားကိုတော့ရမှာပါဒီလိုအနာတိုင်းပြည်ကြီးလို့ရှိရချင်းတက်လာပြီဆိုတော့အချက်အဲ့ဒီချင်းနေပြီကတမတော့ဒါဥဆောင်မျိုးရဲ့ချင်းတွေဆိုတော့ဆရာဖီလာကန်နဖြစ်နေပြီအဲ့တော့အဲ့ဒါအင်းနဲ့ပတ်သက်ပြီးတော့အန်ဒရီယာဒေါန်ဆန်းကြီးရဲ့ခေါင်းဆောင်မှုနဲ့ဒီအဲ့ဒီဒီမကဘူးတိုင်းပြည်ကြီးကဘာသဘောပေါက်သွားအောင်ဒီပွဲလုံးကိုကြည့်အောင်တွေကအနာဂတ်ဒီမိုကရေစီစံနဲ့မမီဘူးဆိုတာကိုသိအောင်အန်ဒရီယာဆက်ပြီးတော့ဆင်းရဲရမှာပါ
88မျိုးဆက်ចောင်းသားកောင်းဆောင်កូកូကြီးကလည်းလူလူချင်းខ្វេចាဆက်ဆံမှုដាននុញីមាយីតៃបွဲဝင်ခဲ့ကြတဲ့အခါလူအဖွဲ့အစည်းတစ်ခုလုံးရဲ့အတွေးအခေါ်ယဉ်ကျေးမှုတွေကိုပြောင်းလဲနိုင်အောင်စ조사ပြီးတော့តៃបွဲဝင်ကြရမှာဖြစ်တယ်ဆိုတာကိုတော့အမေရိကန်ပြည်ထောင်စုရဲ့သမိုင်းဝင်ပြည်သူအခွင့်အရေးနှင်ပတ်လဲနဲ့ရှင်ပြီးတော့သုံးသပ်ပါတယ
်ပြည်သူအခွင့်အရေးထုတ်ရှားမှုဟာဒါအမေရိကန်နိုင်ငံမှာအဲ့ဒီမှာဒါမာတင်လူသာကင်းရဲ့အိမ်မက်တွေကတချို့လဲအကောင့်တွေပေါ်တင်တော့အကတော်လေးအကောင့်တွေပေါ်လာပြီးဆိုပြီးတော့မျိုးဝန်တာကြိုးကြတာလည်းရှိပါလေ။ဒ ဲ့လူဖွဲ့စည်းတစ်ခုလုံးကြောင်းဖို့ဆိုတဲ့အခါမှာကတော့တခါတလေမှာဥပဒေအကျတင်ကြောင်းရရတာမဟုတ်ဘဲနဲ့လူတွေရဲ့စိတ်ထဲမှာရှိတဲ့အခုအခံတွေအစွဲလန်းတွေအဲ့ဒါတွေကိုပါကြောင်းလဲဖို့ဖြစ်တဲ့အခါမှာတော့ဒါကအင်ဂျင်မှုတွေစိတ်နဲ့စိတ်ထားတွေကြောင်းအောင်လုပ်ရတဲ့အမှားနာဘလောက်ခက်ခဲတယ်ပြင်မှုတွေဆိုတာကတော့ဒါကကျွန်တော်တို့ကိုယ်တိုင်နဲ့အားလုံးတုံ့ပြန်နေရတဲ့ကြံစည်တာ
ပြည်သူအခွင့်အရေးတန်းတူညီမျှမှုရဖို့အမေရိကန်ပြည်ထောင်စုတမိုင်းမှာတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့အကြီးမားဆုံးလူမှုစုဝေးချီတက်ဆန္ဒပြပွဲကျင်းပမဲ့290ပြည့်အခမ်းအနားမှာတော့အမေရိကန်ပြည်ထောင်စုရဲ့ပထမဦးအာဖရိကနယ်ပါအမေရိကန်သမ္မတဖြစ်သူဘရက်အိုဘားမားကိုယ်တိုင်မိကွန်းပြောမှဖြစ်တယ်လို့အမေရိကန်သမ္မတဟောင်းနေဖြစ်ကြတဲ့ဂျီမီကာတာနဲ့ဘေးကလင်တန်တို့လည်းမိကွန်းပြောကြမှာဖြစ်ပါတယ်ရှင်